အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်တည်းအတွင်းလွှတ်တော်ကအတီးပြုလိုက်နိုင်တဲ့တနက်ကင်အကြမ်းဖက်မှုရော့ပါရေးအမှုကြမ်းကိုဥပဒေအဖြစ်အတီးပြုနိုင်ဖို့သမ္မတဂျိုးဘိုင်ဒန်စီပေးပို့လိုက်ပါပြီ။တောက်ချာနေမှာပဲအောက်လွှတ်တော်ကအတီးပြုလိုက်တဲ့အမှုကြမ်းဟာပါတီနေရာကြားအချိန်အတော်ကြားနဲ့နဲ့ရှိုင်းရှိုင်းသဘောထားကွဲပြားနေခဲ့တဲ့ကိစ္စလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကနယူးယောက်နဲ့တက်ဆက်ပြည်နယ်ကလူအစုလိုက်အပြုံလိုက်တည်ကျဲခဲ့ရတဲ့တနက်ပစ်ခတ်မှုတွေနောက်ပိုင်းမဲဆန္ဒရှင်ပြည်သူတွေရဲ့စိုးရိမ်တန်းတွေထွက်လာပြီးတဲ့နောက်တနက်ကင်အကြမ်းဖက်မှုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေဆွေးနွေးလာကြတာဖြစ်ပါတယ်။ပါတီနီယာစလုံးပါဝင်ရေးဆွဲထားပြီးတော့ဒီမိုကရက်တို့အစိုးပြုထားတဲ့ဥပဒေမူကြမ်းကိုကြာတာပတိနေညကအထက်လွှတ်တော်မှမဲခွဲရမှာတော့ဒီမိုကရက်တို့နဲ့အတူ Republican အမတ်15ယောက်ပူးပေါင်းထောက်ခံခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်ကထောက်ခံမဲ65မဲ၊ကန့်ကွက်မဲ33မဲနဲ့မူကြမ်းကိုအတည်ပြုခဲ့ကြတာဖြစ်ပြီးအောက်လွှတ်တော်မှာတော့ထောက်ခံမဲ234မဲ၊ကန့်ကွက်မဲ193မဲနဲ့အတည်ပြုခဲ့တာပါ။မူကြမ်းမှာပြဋ္ဌာန်းချက်တွေထဲမှာငယ်ရွယ်သူတွေအလွယ်တကူသေနတ်မဝယ်နိုင်အောင်သတ်မှတ်ချက်တွေတင်းကြပ်ထားဖို့အိမ်တွင်အကြမ်းဖက်မှုကျူးလွန်သူတွေကိုတနတ်ကိုင်းဆောင်ခွင့်မပြုဖို့အန္တရာယ်ရှိသူအဖြစ်ယူဆရတဲ့လူတွေစီကတနတ်တွေကိုဒေသအစိုးရကယာယီသိမ်းယူခွင့်ပြုဖို့လဲပါပါတယ်။ဥပဒေအရသုံးစွဲခွင့်ပြုမဲ့ဒေါ်လာ73ဘီလျံမှာအများစုကိုတော့စိတ်ကြမ်းမာရဲ့အစီအစဉ်တွေနဲ့ Connecticut ပြည်နယ် Newton မြို့ Florida ပြည်နယ် Parkland မြို့ကစာတင်ကျောင်းတွေအပါအဝင်အစုလိုက်အပြုံလိုက်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာတွေကကျောင်းတွေအတွက်ပါသုံးစွဲသွားမှာဖြစ်ပါတယ်။